Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်မေလ22ရက်တနင်္လာနေ့ညနေခင်6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါအရှင်းလဲပိုင်းလုံချုံရေးတင်ရင်ရင်းနဲ့ငင်းချမ်းရဲ့အတွက်ကြုံတော့ကြုံခဲ့အခွင့်အလမ်းရှိနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အစ္စရေးနိုင်ငံကိုဆက်ရောက်စင်မှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးပေတင်းတပ်ဒုံးကျည်စစ်တပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလွန်ကျွေးကောင်စီမှမနေ့ပြန်အရေးပေါ်အစည်းအဝေးခေါ်ဖို့ရှိနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ဒီကနေ့ဘုံးပေါက်လို့24ယောက်ဒဏ်ရာရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။လာမယ့်မေလ24ရက်နေ့မှာစတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိလခန်း27ရာစုပင်လုံဒုတိယအကြိမ်စီဝေးကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကပတ်ဝန်းတက်ရောက်ဖို့ရှိပါတယ်။
အစကတော့တဖွဲ့ချင်းပဲဖြစ်တာအဲ့ဒီဝါရောအေအေရောတအံရောပုကံရောအားလုံးပဲပ
ါမိုင်းလာအဖွဲ့အထွေထွေအတွင်းရေးမှူးဦးကြည်မြန်မာရှင်အပြည့်အစုံကိုတော့မကြခင်ကြားမှာပါဒါအပြင် KNU ကင်းအမျိုးသားအစည်းအရုံးရဲ့ပထမအကြိမ်မြောက်ဗဟိုကော်မတီအစည်းအဝေးမှာဘလို့မူပေါင်းတွေချမှတ်ခဲ့တယ်လဲဆိုတာနဲ့နိုင်ငံတကာသတင်းဆောင်မှာတော့ဆိုရီအာရေဗျနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခီးစဉ်အကြောင်းနဲ့အတူ VR နည်းပညာနဲ့ကျမရဲ့အကျိုးတွေဘလို့ခန်းစားရမလဲဆိုတဲ့သတင်းကောင်းတွေကိုဆက်တိုက်တင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့သတင်းလာနေညနေခင်းနောက်ဆုံးကသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
ရှင်လေပိုင်းဒေသလုံချုံရင်ငင်းချင်းရင်နဲ့တည်ငင်ရေးကိုစောင့်ချင်းပြနိုင်မဲ့ကျုံနောက်ကျုံခဲအခွင့်အလမ်းရှိနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။အမေရိကန်ခေါင်းဆောင်အဖြစ်နဲ့သူ့ရဲ့ပထမဆုံးအစ္စရေးနိုင်ငံခီးစဉ်မှာအခုလိုပြောဆိုတာပါ။ဒီအခွင့်အလမ်းမှာတော့အကြမ်းဖက်ဝါဒခြေမုံရေးပါဝင်ပြီးအတူတကွဆောင်ရွက်ခြင်းနဲ့အောင်မြင်နိုင်မှာဖြစ်တယ်လို့သမ္မတထရန့်ကအစ္စရေးနိုင်ငံမြို့တော်တယ်လဘစ်ကဘင်ဂူရီယန်လေဆိပ်ကကြိုဆိုတဲ့အခမ်းအနားမှာပြောဆိုခဲ့တာပါ။အကြမ်းဖက်ဝါဒကိုတညိတညွတ်ထက်တိုက်ဖျက်ရေးလိုအပ်ချက်နဲ့ပတ်သက်ပြီးမနေ့တနင်္ဂနွေနေ့တုန်းကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာမင်ကွန်းပြောခဲ့ပြီးတဲ့နောက်ဆော်ဒီအာရေဗျကနေအစ္စရေးနိုင်ငံကိုတိုက်ရိုက်ခီးဆက်တာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းသမ္မတထရန့်ရဲ့မင်ကွန်းကိုကိုးကားပြောဆိုခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်အစ္စရေးဘက်ကတူညီတဲ့ပိုင်းဖြတ်ချက်ရှိပြီးပါလက်စတိုင်းတွေအပါအဝင်အိမ်နီးချင်းတွေအားလုံးနဲ့ငြိမ်းချမ်းရေးကိုလက်ကမ်းထားတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။2014ခုနှစ်မှာပြက်ခဲ့ရတဲ့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပြန်ဆလုပ်ရဲဆိုတဲ့သဘောလဲအမေရိကန်သမ္မတကရည်ညွှန်းပြောဆိုပါတယ်။သမ္မတထရန့်ရဲ့အစ္စရေးခီးစဉ်မှာအတူလိုက်ပါလာတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့သတင်းထောက်တီကိုပြောဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်ပိုင်းကဆက်ဆက်ဆွေးနွေးကြဖို့အဆင်သင့်ဖြစ်တယ်ဆိုရင်တော့သမ္မတထရန့်အနေနဲ့ဒီလုပ်ငန်းစဉ်မှာပုံကိုရအကျိုးပန်းလို့ရဆိုတာကိုရည်ညွှန်းခဲ့တာလို့ယူဆတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်သမ္မတထရန့်နဲ့အစ္စရေးသမ္မတအစ္စရေးဝန်ကြီးချုပ်တို့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးဂျူးတွေရဲ့ဘာသာရေးအထွတ်အမြတ်နေရာဖြစ်တဲ့ဂျေရုဆလမ်က Western Wall ကိုလည်းတွားရောက်ပါတယ်။မနေ့ဖြန်အင်ကာနေ့မှာတော့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြစ်လွတ်လိုက်တဲ့တိုက်ချင်းပြစ်ပယ်ထိန်ဒုံးကျည်ကိစ္စကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအင်ကာနေ့မှာအရေးပေါ်အစည်းအဝေးကျင်းပသွားဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအူရုဂွေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကတာလက်ပစ်ပယ်ထိန်ဒုံးကျည်မြောက်များကိုထုတ်လုပ်ပြီးအဲ့ဒီဒုံးကျည်တွေကိုမြောက်ကိုရီးယားစစ်တပ်မှတက်ဆင်သွားဖို့အစဉ်အသင့်ဖြစ်နေပြီလို့ဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားကမနေ့တနင်္ဂနွေနေ့ကတောင်ပျုံကန်ခရိုင်ကနေဒုံးကျည်ပြစ်လွတ်ခဲ့ပြီးတော့ဒီဒုံးကျည်ဟာကီလိုမီတာ900လောက်လေထဲမှာပြန်သန်းခဲ့ပြီးတော့ဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောပါတယ်ဒါဟာပျုံကန်ခရိုင်ကနေအခုတစ်ပတ်တွင်ဒုတိယမြောက်စမ်းသပ်ပြစ်လွတ်လိုက်တဲ့ဒုံးကျည်ဖြစ်ပြီးတော့ဒီနှစ်အတွင်းမှာတော့10ခုမြောက်ဖြစ်ပါတယ်တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကြီးကျော်ရန်စတဲ့လက္ခဏာတွေကိုအနီးကပ်စောင့်ကြည့်နေပြီးတော့စီးရီးရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စေဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်မြောက်ကိုရီးယားဘက်ကအစောပိုင်းကစမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရေတပ်သင်္ဘောအုပ်စုတစ်ခုကိုကိုရီးယားကျွန်းတွေကိုဆေးလွှတ်ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်ကိုအဆုံးသတ်ဖို့တတိပေးခဲ့ပါတယ်အမေရိကန်ကမြောက်ကိုရီးယားအပေါ်ဖိအားပေးနေတာဟာအလုပ်မဖြစ်ဘူးဆိုတဲ့ပြောဆိုနေတာတွေကိုတော့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလက်မခံပဲပယ်ချလိုက်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆီယနာတင်ချုပ်ဖမ်းမှုအပြီးနောက်ပိုင်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားချက်ကိုတူရကီသမ္မတကထပ်ပြီးတော့သက်တမ်းတိုးပါတယ် နိုင်ငံမှာတည်ငြိမ်အေးချမ်းရေးရတဲ့အထိနိုင်ငံတော်ရေးပေါ်အခြေအနေဆက်ပြီးထားမယ်လို့လည်းအမိန့်မှာဖော်ပြပါရယ်နိုင်ငံတော်ရေးပေါ်အခြေအနေကာလမှာသမ္မတအာဒူဝမ်နဲ့သူ့အစိုးရအဖွဲ့အနေနဲ့လွတ်တော်ရဲ့အတည်ပြုချက်မလိုပဲဓမ္မဖို့လည်းတရားရေးအရပြန်လည်သုံးသပ်မှုမရှိပဲဥပဒေတွေအမိန့်ညွှန်ကြားချက်တွေကိုထောက်ခွင့်ရမှာဖြစ်ပါတယ်သမ္မတရဲ့လုပ်ပိုင်ခွင့်ကိုတိုးပြီးရေးလူလ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ န်ဆီးခံထားရပြီးအမေရိကန်မှာနေတဲ့မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်တဲ့ဆိုတဲ့ဆွဲချက်နဲ့ပြည်သူဝန်ထမ်းပေါင်း3000ကျော်ကိုလည်းယာရုကထုတ်ပယ်ခဲ့ပြီးဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့2016ခုနှစ်တွင်ကမ္ဘာတဝန်းကနိုင်ငံတွေမှာပဋိပက္ခတွေကြမ်းဖက်မှုတွေနဲ့ဘေးဒုက္ခတွေကြောင့်လူပေါင်း 31.1 သန်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့လူခွင့်ဆောင်ကြီးအဖွဲ့ကပြောလိုက်ပါတယ်။နော်ဝေးဒုက္ခသည်ကောင်စီ NRC ရဲ့ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးသူများဆောင်ကြီးဌာနကတင်းလာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။2016အတွင်းတစ်စက္ကန့်ကိုတရောင်နှုန်းနဲ့ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတယ်လို့ NRC အတွင်းမှူးချုပ် Jan Eglin ကပြောပါတယ်။ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးသူအရေအတွက်ဟာဒုက္ခတဲ့အရေအတွက်ထက်နှစ်ဆပိုများကြောင်းပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေရဲ့အရေကိုကဘာလုံးဆိုင်ရာကိစ္စရဲ့အဖြစ်အများဆုံးပြန်ထည့်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒုက္ခတွေကတခြားနိုင်ငံတွေမှာခိုလုံခွင့်ရှောက်ကြတဲ့အတွက်သူတို့ဟာတရားဝင်ဒုက္ခတွေဖြစ်နေထိုင်ခွင့်ရလာကြပြီးအခွင့်အရေးတွေနဲ့နိုင်ငံတကာရဲ့အကာအကွယ်ပေးမှုတွေကိုရကြပါတယ်။ပြည်တွင်းမှာထွက်ပြေးတိမ်းရှောင်နေသူတွေကတော့သူတို့နိုင်ငံအစိုးရရဲ့တရားစီရင်ပိုင်ခွင့်အောက်မှာရှိနေတဲ့အတွက်အဲ့လိုဒုက္ခတွေအဲ့ဒီဒုက္ခတွေလို့ဒုက္ခတဲ့အခွင့်အရေးတွေမရကြဘူးလို့ဆိုပါတယ်မနစ်ကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်လူ 6.9 သန်းပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးတော့အဲ့ဒီတဲက 2.6 သန်းဟာစာရလွင်ပြင်တောင်ပိုင်းဒေသတွေမှာဖြစ်တယ်လို့ IDMC ကပြောပါတယ်ကျန်တဲ့24သန်းကတော့သဘာဝဘေးဒုက္ခတွေပြင်းထန်တဲ့ရာသီဥတုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ရွေမေးခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ထိုင်းနိုင်ငံဗန်ကောက်မြို့တော်မှာဘုံးပေါက်ကွဲပြီးအနည်းဆုံး24ဦးဒဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဗန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့ဒီနေ့လာနေ့ပေါက်ကွဲမှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်။ဒီကနေ့ဒီနေ့လာနေ့ထိုင်းနိုင်ငံမှာဆက်ရနာသိမ့်တဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။ရဲသားတွေတယောက်ကုသနိုင်တဲ့စစ်ဆေးရုံရဲ့မြင်းကြီးတပ်ပောက်ခွဲမှုဖြစ်တဲ့နေရာကနေဘက်ထရီတွေနဲ့ဝိုင်ယာကြိုးအပိုင်းအစတွေတွေ့ရတယ်လို့လည်းဒုတိယရဲချုပ်ကပြောပါတယ်။2မီတာကနေ3မီတာလောက်အထိပောက်ကွဲခဲ့တာလို့ရဲကပြောပါတယ်။ဒဏ်ရာရသူတွေတဲ့က3ဦးကတော့မျက်နှာနဲ့လက်ပင်းတွေမှာပြင်းပြင်းထန်ထန်ထိထားပြီးအများစုကတော့အနေအချင်းဒဏ်ရာရတာလို့အစိုးရပြောခွင့်ရကပြောပါတယ်။ဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးသလိုဒီပောက်ကွဲမှုက2014ခုနှစ်ကဒီမိုကရေစီနည်းကမ်းရွေးကောက်ထားတဲ့အစိုးရကိုဖျောက်ချပြီးဆရာနာသိမ့်ခဲ့မှုနဲ့ဆက်ဆက်နေသလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကလိင်လူချစ်သူတွေရဲ့ချွေးထုတ်ခံကိုဝင်ရောက်စီးနင်းမှုအတွင်းမှာနိုင်ငံသားတွေအပါအဝင်အမျိုးသားဒါဇင်ပေါင်းများစွာကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒါဟာကမ္ဘာမှာမွတ်စလင်လူ့ရေးအများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့လိင်လူချစ်သူတွေအပေါ်မှာရန်လိုတဲ့လောရက်တွေတိုးလာနေတာရဲ့နောက်ထပ်အရေးလက္ခဏာတစ်ခုလည်းဖြစ်ပါတယ်။ဂျကာတာမြို့မြောက်ပိုင်းကအဲ့ဒီချွေးထုတ်ခံကိုတနင်္ဂနွေနေ့ညနေပိုင်းကဝင်ရောက်စီးနင်းမှုအတွင်းမှာလူ142ယောက်ကိုမေးခွန်းနဲ့မေးဖို့အတွက်ဖမ်းဆီးထားတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရအာဂိုယိုဝိုနိုကပြောပါတယ်။ဒီချွေးထုတ်ခံသဝိုင်းဝမ်လို့နာမည်ပေးထားတဲ့လိန်ဖြော်ဖြော်ရေးပါတီလုပ်တဲ့နေရာဖြစ်တယ်လို့လည်းအင်ဒိုနီးရှားရဲကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာလိန်တူဆက်ဆံတာကိုဥပဒေနဲ့စန့်ကျင်တယ်လို့မသက်မသားပေမဲ့အင်ဒိုနီးရှားနိုင်ငံရဲ့ညဉ့်ညမ်းတဲ့ညဉ့်ညမ်းရုပ်ရှင်ကန့်သက်တားမြစ်တဲ့ဥပဒေကိုချိုးဖောက်တယ်လို့အင်ဒိုနီးရှားရဲကပြောပါတယ်ချွေးထုတ်ခံပိုင်ရှင်နဲ့အဲ့ဒီမှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေအပါအဝင်လူ10ယောက်ကိုတရားစွဲသွားမှာဖြစ်တယ်လို့လည်းရဲကပြောပါတယ်အဲ့ဒီလူတွေအနေနဲ့တကယ်လို့အပြစ်ရှိတယ်ဆိုရင်သူတို့ဟာဒဏ်ငွေပြင်ထောင်ဒဏ်10နှစ်အထိကြာခံရဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းပြည်နယ်အင်ဒီယားနာကနော်ထရီတိန်တက္ကသိုလ်ရဲ့မိနစ်တနည်းနည်းကပွင့်တင်းသူကဘေးအခမ်းအနားမှာဒုတိယသမ္မတမိုက်ဖန့်စ်ရဲ့မိန့်ခွန်းအစမှာပဲပွဲလာယူတဲ့ကျောင်းသားတရားကျော်တို့ခမ်းမတွင်ကနေထွက်သွားခဲ့ကြပါတယ်။နိုင်ငံရဲ့အကျော်ကြားဆုံးကက်သလစ်တက္ကသိုလ်ရဲ့ပွင့်တင်းသူအခမ်းအနားမှာသမ္မတအသစ်တွေရဲ့ပထမသက်တမ်းအတွင်မိန့်ခွန်းပြောဖို့ဖိတ်ကြားလေ့ရှိတာပါ။ဒါပေမဲ့သမ္မတဒေါ်နယ်ထရန့်ကိုမဖိတ်ဖို့ထောက်နဲ့ချီတဲ့ကျောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကလက်မှတ်ရေးထိုးတောင်းဆိုခဲ့ကြပြီးတဲ့နောက်မှာဒုတိယသမ္မတဖန့်စ်ကိုဖိတ်ကြားဖို့ဖြစ်ခဲ့တာပါ။We stand for ဆိုတဲ့ကျောင်းသားအဖွဲ့ကဆန္ဒပြဖို့စီစဉ်ခဲ့ကြတာဖြစ်ပြီးဒုတိယသမ္မတဖန့်စ်ရဲ့လိင်ထူဆုံးမဲ့သူတွေရဲ့အခွင့်အရေးကိုအတိအမှတ်မပြုတာတွေအိန္ဒိယနာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်ယူစဉ်ကာလအတွင်းပြည်နယ်တွင်းဆီးရီးယားဒုက္ခသည်တွေပြန်လည်နေရာချထားရင်းတားမြစ်ဖို့ကြိုးပမ်းမှုနောက်သမ္မတထွန့်ရဲ့ရွှေပြောင်းဝင်ရောက်မှုကိုပိတ်ပင်မှုတွေအပေါ်ထောက်ခံတာတွေကိုဆန္ဒပြတာလို့အဖွဲ့ကပြောဆိုထားပါတယ်ရှင်
The greatest show on earth လို့ခေါ်တဲ့ကမ္ဘာကျော်ဆက်ကအဖွဲ့ကြီးဟာနှစ်ပေါင်း146နှစ်ကြာကပြဖြောပြခဲ့ပြီးတဲ့နောက်သူတို့ရဲ့ဖြောပြတင်ဆက်မှုတွေကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ် The Ringling Brothers and Burnham and Bailey Circus အဖွဲ့ကြီးဟာညောင်မြို့အရှိတ်က Uniondale မြို့မှာတနင်္ဂနွေနေ့ကနောက်ဆုံးအကြိမ်ဖြောပြတင်ဆက်ခဲ့တာဖြစ်ပါတယ် Ringling Brothers အဖွဲ့ဟာဆက်ကအဖွဲ့ရဲ့အဓိကဖြောပြတင်ဆက်သူပီတီဘာနမ်နဲ့အတူ19ရာစုမှာစတင်လာခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်အတွင်းပြည်သက်တွေကိုဖျော်ဖြေတင်ဆက်ခဲ့တဲ့ Trace and Joma တင်ဆက်သူတွေနဲ့ဟာတာလူရှင်တော်တွေအပါအဝင်တခြားဆက်ကအဖွဲ့ရဲ့တင်ဆက်ပြသမှုတွေဟာ21ရာစုရဲ့ iPhone နဲ့ Internet တွေ Video Game တွေကိုမရှင်းနိုင်တော့ဘူးလို့ Circus အမှုဆောင်အဖွဲ့ကပြောပါတယ်။ Trace and ကိုနိုင်ငံတော်ကိုလဲ့လဲပြီးဖျော်ဖြေခိုင်းတာဟာညှဉ်းပန်းနှိပ်စက်တာဖြစ်တယ်လို့ Trace အခွင့်ရေးစောင့်ကြည့်ကာကွယ်သူတွေကပြောပြီးနှစ်တော်ကြာဆန္ဒပြလာပြီးတဲ့နောက်မှာ Circus အဖွဲ့တဲ့ကစင်တွေကိုပြီးခဲ့2016မှာဖယ်လိုက်ပြီးတဲ့နောက်လက်မှတ်ရောင်းအားဟာပို့ပြီးတော့ကြာဆင်းသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးဖျော်ဖြေတင်ဆက်တဲ့အချိန်မှာတော့ပွဲကိုလာရောက်ကြည့်ရှုသူတွေကမတ်တက်ရက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတင်ပြထိုင်တဲ့ကိုရနိုင်တို့ကတင်ပြတော့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။လာမယ့်မေလ24ရက်နေ့မှာစတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့5ဖွဲ့ကပါဝင်တက်ရောက်ဖို့ရှိကြောင်းမိုင်လာခေါ် NDAA အဖွဲ့ကခေါင်းဆောင်တဦးကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကျင်းပဖို့တရုတ်အလိုမှာပဲတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစဲရေးသဘောတူစာချုပ်NCA ကိုလက်မှတ်မြေထိုးသေးတဲ့ပြည်မြန်မာနယ်စပ်အခြေစိုက်အဖွဲ့5ဖွဲ့ပါဝင်တက်ရောက်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီး NDAA ကမိုင်းလာအဖွဲ့ကအထွေထွေတွေ့ရင်မှုဦးကြည်မြင့်ကအခုလိုပြောပါတယ်
။ကျွန်တော်တို့တိတလောက်ဟာအခုတော့အလုံးဖိတ်ကြပါတယ်။အစွန်းကတော့တစ်ဖက်ချင်းပဲဖိတ်တာ။အဲ့ဒီဝါရောအေရောတအန်ရောပုကန်ရောအလုံးတက်ပါ။အဲပန်ခမ်းပါ။မနေ့အစွန်းဖိတ်တယ်ဒီကောင်းဆောင်တွေထဲ့မယ်လို့ကိုအဲ့လိုသုံးဖြတ်လိုက်တယ
်။မိုင်းလာအဖွဲ့ကတက်ရောက်မဲ့အခြေအနေကိုဦးကြည်မြင့်ကအခုလိုပြောပါတယ်
။ကျွန်တော်တို့တူကတာဦးဆန်းပဲဦးစီကျနာမှာတက်မယ်။ကျွန်တော်တို့ဆလင်းငါးရောက်တက်မယ်။ကျွန်တော်တို့တော့အချင်းညောင်ရောက်မယ်လေ
။ကျုပ်မြန်မာနေဆက်အခြေဆိုင်ဖွဲ့ရင်းနဲ့နှီးဆက်သူတူကတော့သူတို့အဖွဲ့5ဖွဲ့ပါဝင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီအစည်းအဝေးကိုဒီလ19ရက်နေ့ကနေ21ရက်နေ့အထိ UWSA ဝါတဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပခဲ့ပြီးဒီအစည်းအဝေးမှာတရုတ်အစိုးရကိုယ်စားလှယ်က27ရာစုပင်လုံးတက်ရောက်ရေးအတွက်တိုက်တွန်းခဲ့ကြောင်းပြောပါတယ်။ပြည်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေက TNLA ပလောင်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကိုမြန်မာအစိုးရကထက်သွင်းဖိတ်ကြားရင်27ရာစုပင်လုံးကိုတက်ရောက်မှာဖြစ်ကြောင်းတုံ့ပြန်ခဲ့ပြီးမြန်မာအစိုးရက5ဖွဲ့လုံးကိုဖိတ်ကြားရေးအတွက်တရုတ်အစိုးရကဂျာဝင်ဆောင်ရွက်နေတယ်လို့အဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်တွေဟာလဲကုမင်းမျိုးကိုရောက်ရှိနေကြောင်းပြောပါတယ်လောလောဆယ်မြန်မာအစိုးရဘက်ကဖိတ်ကြားတာရှိမရှိနဲ့ပတ်သက်ပြီး TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ
်ဘာမတရားဒီအဲဒီစံပယ်ရှိတယ်မသိဘူးဆက်တော်လည်းမရသေ
းဘူး UWSA ဝါတပ်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကလဲခုနှစ်ဖွဲ့ပေါင်းစည်းထားတဲ့ကော်မတီကိုဖိတ်ကြားမယ်လို့သိရပေမဲ့ဝါတပ်ဖွဲ့ဘဟုကအတိအကျအကြောင်းကြားလာတာမရှိသေးဘူးလို့ပြောပါတယ
် SBNCC အဖွဲ့ကိုဖိတ်မယ်လို့လည်းပြောတယ်ကြားတာခုချိန်ကြီးတော့အဒီမပြောနိုင်သေးဘူးနော်
ငင်းချင်းကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကတော့နောက်ဆုံးရတဲ့သတင်းအရခုနှစ်ဖွဲ့လုံးကိုဖိတ်ကြားထားတယ်လို့သိရကြောင်း ညနေ9နာရီခွဲအချိန်မှာပြောကြားပါတယ
်ဟုတ်ကဲ့ကျွန်တော်တို့ပြည်ရက်တလို့တော့ဖိတ်ကြလို့ကြားတယ်ကြာကျွန်တော်တို့အခုကျင်းဦးဖွဲ့စီပြီးလို့အခုမှပြန်နေတယ်အခုရတဲ့တတိယတော့ဖိတ်ကြလို့ကြားတယ်ဟုတ်ကဲ့လူကြီးတွေစီဝုံးကကျွန်တော်တို့မပါဘူးကျွန်တော်တို့ကညီလာခံပြင်ဆင်ရေးအတွက်ကျင်းဦးဖွဲ့စီပြီးတော့ကျွန်တော်တို့တိကျတယ်လူကြီးတွေလူကြီးတွေတိကျတယ်ဟုတ်ကဲ့
ဒီလ18ရက်နေ့ကကျင်းဦးမြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကိုဖိတ်ကြားရင်27ရာစုပင်လုံကိုတယောက်ဖို့အသိရှိကြောင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်တဲ့ UNFC ကတိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုကလည်း27ရာစုပင်လုံတယောက်ရေးကိုဒီကနေ့ဆုံးဖြတ်ဖို့ရှိနေပါတယ်။အစိုးပိုင်းကတော့လေးလာသူဖြစ်ဖိတ်ကြားရင်တယောက်မှမဟုတ်ကြောင်းထုတ်ပြန်ထားပြီးလောလောဆယ်မှာအစိုးရဘက်ကအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားတာဖြစ်ပါတယ်။
ကိုမိုးစောတင်ပြတော်ရပါရှင် VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ KNU ရဲ့ဗဟိုကော်မတီအစည်းအဝေးသတင်းတင်ပြပါမယ် KNU ကရင်အမျိုးသားအစည်းအရုံးရဲ့ပထမအကြိမ်မြောက်ဗဟိုကော်မတီအစည်းအဝေးကိုမေလ16ရက်နေ့ကနေ20ရက်နေ့ထိကျင်းပခဲ့ရမှာမူပိုင်းဆိုင်ရာသဘောထားကွဲလွဲမှုတွေရှိနေတဲ့ NCA မထိုးရသေးတဲ့အဖွဲ့အစည်းတွေနဲ့လည်းစည်းရုံးရေးလုပ်ပြီးတော့ငြိမ်းချမ်းရအောင်လှုံ့ဆော်သွားမယ်လို့ဆုံးဖြတ်ခဲ့ပါတယ်။ထပ်အပြင်မကြခင်ကျင်းပမဲ့27ရာစုပင်လုံရဲ့ဒုတိယအကြိမ်အစည်းအဝေးကိုထိပ်ပန်းကောင်းဆောင်၄ဦးနဲ့အတူကိုစလဲ25ဦးတက်ရောက်ဖို့လည်းရွေးချယ်ခဲ့ပါတယ်။အဖြစ်အဆုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်
။ KNU ကရင်မျိုးသားစည်းရုံးရဲ့ပထမအကြိမ်ဗဟိုကော်မတီအစည်းအဝေးကို KNU စခန်းတစ်ခုဖြစ်တဲ့လေးဝါစခန်းမှာကျင်းပခဲ့ပြီးတဲ့နောက်27ရာစုပင်လုံမှာတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာအပါအဝင် NCA တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်မရေးထိုးရသေးတဲ့အဖွဲ့အစည်းတွေနဲ့လည်းငင်းငယ်ရအောင်စီယုံလုံဆောင်သွားမယ်ဆိုပြီးဆုံးဖြတ်ခဲ့ကြတာပါဒီအတွက်အထွေထွေအတွင်းရေးမှုဖြစ်တဲ့ဖရိုတာဒိုမူကို NCA မထိုးရသေးတဲ့အဖွဲ့အစည်းတွေနဲ့ဘလို့စီယုံမှုတွေလုံဆောင်သွားမလဲလို့မေးတဲ့အခါမှာတော့အခုလိုပြောပြပါတယ်သဘောထားကိ
ုယ်ရင်းလေးမှုကတော့ဒါသဘောတဘာဝပဲလေရလို့ဖြစ်လာတဲ့စာကြောလဲသူအဖွဲ့ကြီးရတင်ပြီးသူရဲ့ဟိုကြပါနော်ရေကြမ်းကြီးကပါဟောအခုပြီးပြီးတော့သူရဲ့အဖွဲ့ကြီးရဲ့ဆိုင်ရာရတင်မှုတွေကိုအခြေခံပြီးတော့ကျွန်တော်တို့အခုသွားနေတဲ့နိုင်ငံရေးလမ်းကြောင်းပေါ်မှာအခုကသွားတဲ့နေရာမှာတော့မကြည့်ဆွဲပြားတဲ့လမ်းကြောင်းတွေနဲ့ဖြစ်ပေါ်လာတာတော့ကျွန်တော်တွေ့ရပါတော့နော်အခြေခံလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကအမှန်ကတော့ဟိုကျွန်တော်တို့ကျွန်တော်သွားရှင်တဲ့လမ်းကြောင်းတော့တခုခဲ့ပါပဲကျွန်တော်တို့ပုံမှန်ကြည့်ကြည့်ဆက်ဆံမှုတွေရှိပါတယ်ကျွန်တော်တို့ထိုးဒီဖြစ်ရှင်နဲ့ထိုးဒီဖြစ်ရှင်ကျွန်တော်တိုင်းတိုင်းအရာရှိကြအကုန်လုံးကကျွန်တော်ဘဝတည်ဖြစ်တယ်အဲ့တော့ကျွန်တော်ရဲ့ပုံရင်းလမ်းကြက်ကလည်းရှိရဖြစ်တယ်အဲ့ဒီဖြစ်ရှင်ဘဝမှုတွေကိုကျွန်တော်တို့ကတော့သွားနေတဲ့ဖြစ်ရှင်ရောက်တဲ့အဒီပါတီအမြဲတမ်း update လုပ်တဲ့ဖြစ်ရှာတွေအကြောတရားကြောင့်ပေါ်တဲ့အောက်တောင်းယူတဲ့ဖြစ်ရှာတွေဒါမျိုးတွေကအမြဲတမ်းပုံမှန
် KNU ဟာအရင်တုန်းကတော့မဟာမိတ်တပ်ပေါင်းစုတွေကိုဥဆောင်ခဲ့တဲ့လက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်ပြီးအခုအခါမှာတော့မဟာမိတ်အဖွဲ့အစည်းတွေနဲ့မူပိုင်းအရကွဲလွဲမှုတချို့ရှိခဲ့တာပါမကြခင်မှာကျင်းပတော့မဲ့27ရာစုပင်လုံရဲ့ဒုတိယအကြိမ်အစည်းအဝေးကိုတက်ရောက်မဲ့ကိုယ်စားလှယ်တွေကိုရွေးချယ်ခဲ့ပြီးဖွင့်ပွဲကိုတော့ KNU ရဲ့ထိပ်ပိုင်းကောင်းဆောင်9ဦးတည်းက၄ဦးတက်ရောက်မှာဖြစ်ပြီးကိုယ်စားလှယ်အားလုံးပေါင်း25ဦးခန့်တက်ရောက်မှာဖြစ်တယ်လို့လည်းအထွေထွေအတွင်းရေးမှူးဖရိုတာတို့မှကပြောပြပါတယ်
အာကျွန်တော်တို့အဓိကကတော့ကျွန်တော်တို့ဖွင့်ပွဲအစီအစဉ်တွေတော့ကျွန်တော်ကောင်းဆောင်ယူ၄ဦးကနေတော့တက်မှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဖွင့်ပွဲပြုလို့ရှိရင်ဆက်ပြုလို့မဲ့ကျွန်တော်တို့ဒီဆွေးနွေးပွဲဒီမှာကတော့ဟိုကျွန်တော်တို့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဘုသူအထူးရင်းကနေတော့ဥဆောင်ပြီးတော့ကျွန်တော်တို့အားလုံးပါဝင်ကြမှာဖြစ်ပါတယ်။ကိုယ်စားလှယ်ကတော့အားလုံးကျွန်တော်တို့အစီအစဉ်ပါအားလုံးပါရင်တော့အားလုံး20နဲ့900လောက်ရှိပါတယ
်။ဒါအပြင်16ကြိမ်မြောက်ကွန်ကရစ်ကနေချမှတ်ထားတဲ့မပြီးစီးသေးတဲ့လုပ်ငန်းစဉ်တွေကကော်မတီနဲ့ဌာနဆိုင်ရာတွေမှာတာဝန်ပေးတဲ့အစီအစဉ်တွေကိုလည်းလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ
်။ဒီပထမဦးဆုံးပြုလုပ်မဲ့ဘုရားလမ်းကော်မတီအစည်းအဝေးမှာကြံရှိပြီးဖွဲ့စည်းဖို့လိုအပ်နေသေးတဲ့ကောင်စီဒီကော်မတီတွေနဲ့ဒီကျွန်တော်တို့ရဲ့ရှစ်လုပ်ငန်းစဉ်တွေကောင်းတဲ့ဖော်ဝတ်တယ်လို့တာဝန်ပေးအပ်ခြင်းသိကြတဲ့ပညာချက်တော်ဖြစ်ရရှိပါတယ
်။ပထမအကြိမ်ပြုလုပ်တဲ့ဘိုးကော်မတီအစည်းအဝေးဟာ9ရက်ကြာခဲ့ပြီး16ကြိမ်မြောက်ကွန်ကရစ်ကရွေးချယ်ခဲ့တဲ့ခေါင်းဆောင်55ဦးတည်းက52ဦးတက်ရောက်ခဲ့တာပါ KNU ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခဲမှုရက်စရေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ် KNU ကရင်မျိုးသားအစည်းအရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှစ်ရှည်ကြစွာလက်နက်ကင်တိုက်ခဲ့ပြီးတပ်ပေါင်းစုတွေကိုဥဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်ဖွဲ့ဖြစ်ပါတယ်။နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရဲစီရင်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။
ော်တက်ရှင်များရှင်မကြခင်ကျင်းမာတော့မယ်ဒုတိယအကြိမ်27ရာစုပြေလုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအားလုံးမပါနိုင်မဲကျင်းပမဲ့ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖက်လှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1232382554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။ဆော်ရီအာရေဗျာနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစွန်းရောက်ဝါဒတိုက်ဖျက်ဖို့မွတ်စလင်ကောင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့တာဟာသူတော်ကောင်းတွေနဲ့မကောင်းဆိုးရတွေရဲ့တိုက်ပွဲလို့လည်းတင်စားပြောဆိုပါရစေ။ဒါအပြင်အရှိအလဲပိုင်းနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒကိုလည်းချပြဆွေးနွေးခဲ့ပါရစေ။သမ္မတရဲ့ပထမဆုံးနိုင်ငံခြားခီးစင်မှာလိုက်ပါသွားတဲ့ VOA သတင်းထောက် Steve Harmon ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြထားပါရစေ။
အကြမ်းဖက်မှုတိုက်ဖျက်ရေးအဓိကထားဆွေးနွေးကြတဲ့ RS Islamic American ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကြမ်းဖက်မှုတိုက်ဖျက်ရေးမှာမွတ်စလင်တွေစီးလုံးညီညွတ်ကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်
။ A better future is only possible.
အကြမ်းဖက်သမားတွေနဲ့အကြမ်းဖက်ဝါဒကိုနိုင်ငံတွင်းကမောင်းထုတ်နိုင်မှသာပိုကောင်းမွန်တဲ့အနာဂတ်ရှိလာမှာပါ။သူတို့ကိုမောင်းထုတ်ရပါမယ်။လူမှုအတိုင်းအဝိုင်းယုံကြည်ကိုယ်ဝယ်ဝိပုယာနေရာတွေကနေသူတို့ကိုမောင်းထုတ်ရပါပဲ
။သမရထရမ့်မှာအစ္စလမ်ဘာသာနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့စကားလုံးတွေကိုရွေးချယ်သုံးထုတ်ခဲ့ပါရယ်။ကဘာပေါ်ကကြီးမြတ်တဲ့အယူဝါဒဖြစ်တယ်လို့လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့သူသဘောထားကိုလည်းအခုလိုပြောပါရယ်
။ This is not a battle between
ခုပြနေတဲ့စစ်ပွဲဟာကိုယ်ဝယ်ရမတူသူတွေကြား၊ဂိုင်းကနတွေကြားနဲ့မတူကွဲပါတဲ့လူမှုအတိုင်းဝိုင်းကြားစစ်ပွဲမဟုတ်ပဲမကောင်းဆိုးရွားတွေနဲ့သူတွေကောင်းတွေကြားကတိုက်ပွဲဖြစ်ပါတယ်။
လူခွင့်ရင်းနဲ့ပတ်သက်ပြီးပြောဆိုမှုကိုစိုးရိမ်နေကြတဲ့မွတ်စလင်ခေါင်းဆောင်တွေလည်းပါလာမှုအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးသမရကရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ
် We are not here to
ဘာလို့ဖြစ်ရမလဲဆိုတာမျိုးသင်ကြားပေးဖို့ကျွန်တော်တို့ဒီလိုလာတာမဟုတ်ပါဘူးလူတွေကိုဘယ်လိုနေရမလဲဘာလို့ရမလဲဘယ်လိုဖြစ်ရမလဲဘယ်ဘာသာကိုကိုယ်ဝယ်ရမလဲဆိုတာတွေပြောဖို့လာတာလည်းမဟုတ်ပါဘူးကျွန်တော်တို့တွေတူညီတဲ့အကျိုးစီးပွားအတွက်ပူးပေါင်းလှုပ်ဆောင်ဖို့လာကမ်းလှမ်းတာပါ
သမရထရမ့်ပြောကြားတဲ့မိန့်ခွန်းဟာ2009ခုနှစ်တုန်းကကိုင်ရိုမှာပြောကြားတဲ့သမရဘရက်အိုဘားမားမိန့်ခွန်းနဲ့တော့မတူပါဘူး။မစ္စတာအိုဘားမားဟာအဲ့ဒီတုန်းကမွတ်စလင်နိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောဆိုခဲ့တာပါ။ရွေးကောက်ပွဲကာလတုန်းကတော့အစ္စလာမ်တွေဟာကျွန်တော်တို့ကိုမုန်းတီးပြီးအမေရိကန်ပြည်ထောင်စုကိုမွတ်စလင်တွေဝင်ရောက်မှုလုံးဝရပ်ဆိုင်ပစ်မယ်လို့ထရမ့်ကကြေညာပေးထားတာပါ။ဆော်ရီအာရေဗျာခီးစဉ်အတွင်းလူခွင့်ရေးကိစ္စကိုအနေချင်းသာပြောပေမဲ့စီးပွားရေးနဲ့လက်နက်ရောင်းဝယ်ရေးကိစ္စတွေအပေါ်အဓိကထားဆွေးနွေးခဲ့ပါတယ်။သမရထရမ့်က
အမေရိကန်ပြည်ထောင်စုမှာဘီလီယံရာနဲ့ချီရင်းနှီးမြှုပ်နှံမှာအလုတ်ကိုင်တွေဖန်တီးရပါမယ
်။ Saudi Arabia နိုင်ငံဟာသမရထရမ့်ကိုအကြီးအကျယ်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းအစွန်းရောက်ဝါဒတိုက်ဖျက်ရေးနဲ့ပတ်သက်ပြီးထရမ့်ရဲ့တိုက်တွန်းမှုအပေါ်အဲ့ဒီနိုင်ငံတွေကဘလောက်လေးနက်ထားလှုပ်ဆောင်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးလို့ Georgetown တက္ကသိုလ်ကနိုင်ငံရေးအကဲခတ် Jocelyn Cesari ကပြောပါတယ
်။ But the reality is that
အမှန်တကယ်ကတော့ဒီကောင်းဆောင်တွေကိုယ်တိုင်ကလည်းလူထုကိုတကယ်ဖိနှိပ်တဲ့အာဏာရှင်တွေပါအစိုးရအကြံဖက်သမားတွေလိုသူတို့နဲ့သဘောထားမတိုက်ဆိုင်သူတွေကိုဖိနှိပ်ကြပါတယ
်အခုခါမှာတော့သမရထရမ့်မှာအစ္စရေးနိုင်ငံကိုရောက်ရှိသွားပြီးဝန်ကြီးချုပ်ဘင်ဂျမင်နတညာဟူးနဲ့တွေ့ဆုံမှာဖြစ်တယ်လို့ဘက်ဒလေဟမ်မှာတော့ပါလက်စတိုင်းသမရမာမုတ်အဘတ်စ်နဲ့ဆွေးနွေးမှာပါအဲဒီနောက်တော့ဗက်တီကန်ကိုသွားပြီးပုပ်ယဟန်မင်းကြီးဖရန်စစ်နဲ့လည်းတွေ့ဆုံသွားမှာပါခင်ဗျာ
ကိုအောင်တင်ပြတော့ပါရှင်အခုတော့ VR နည်းပညာနဲ့ကျမရဲ့အကျိုးကျေးဇူးတွေဘယ်လိုရနိုင်မလဲဆိုတာတင်ပြပါမယ်American ပြည်ထောင်စုနယူးယောက်တက္ကသိုလ်က virtual reality နည်းပညာနဲ့ PR အပေါ်အာရုံခံတဲ့ဖြားသမျိုးကိုပေါင်းစပ်တီထွင်လိုက်ပါတယ်။ဒီတီထွင်မှုဟာအုံနောက်နဲ့နားအတွင်ပိုင်းပုံမှန်မဟုတ်ကြသူတွေနဲ့အုံနောက်ဒဏ်ရာကြောင့်ဟန်ချက်ညီညီလက်မလျှောက်နိုင်သူတွေကိုအကူအညီပေးနိုင်လိမ့်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒါမှမဟုတ်လဲအုံနောက်ဒဏ်ရာကြောင့်မူးဝေထိုင်မဲ့တတ်သူတွေလည်းအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ Fit Lapidus ပေးပို့ထားတဲ့သတင်းကိုတော့ဆက်ပြီးတင်ပြလိုက်ပါရစေ။ဒီကိလူမှုဘဝမှာဟန်ချက်ညီညီလက်မလျှောက်နိုင်ကြတဲ့လူနာတွေအတွက်Virtual Reality နည်းပညာပုံရိပ်တွေနဲ့ဖန်တီးထားတဲ့မျိုးတွေကိုရှောက်သွားရတာအတော်အထောက်အကူဖြစ်နိုင်ပါတယ်။ Marilyn Musk တို့ရောယုံကြည်ချက်အပြည့်နဲ့ဟန်ချက်ညီညီလမ်းပြန်လျှောက်ဖို့မ New York တက္ကသိုလ်ကကုရုံးပညာရှင်တွေက Oculus Rift VR မြန်မာနယ်ဖိအားပေါ်အာယုံခန့်တဲ့ဖျားတစ်ချက်ကိုသုံးပြီးတော့ကူညီပေးခဲ့ကြပါတယ် VR ကုရုံးခံယူနေတဲ့ Marilyn Musk ကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ
်တခြားလူတွေလိုပဲကျမရဲ့အလုပ်စပွဲကနေထပြီးတော့အောက်ထပ်မှာတခခုသွားယူခြင်းပါတယ်အဲ့ဒီအချိန်မှာဟန်ချက်မထိနိုင်တာမျိုးမဖြစ်ချင်ပါဘူးအခုဆိုအလုပ်စပွဲကချပြီးတော့လမ်းလျှောက်သွားနိုင်ပါပြီရိုင်းသွားမလားဆိုတာထဲ့တော့မစဉ်းစားမိတော့ပါဘူး
Tectonic နေပညာကုမ္ပဏီကဒီဖြာကိုတီထွင်ခဲ့တာဖြစ်ပြီးကုမ္ပဏီပူရဲတီထောင်သူနယူးယောက်တက္ကသိုလ်ပမ္မုခခန်ပါလင်းကအခုလိုဆိုပါတယ
် Flat floor mat that
ကကကျန်းကင်းပြာတစ်ခုဖြစ်ပြီးတော့ PR ပေါ် video camera လွတ်လွတ်ပါတယ်ဖြာပေါ်မတ်တက်ရက်လိုက်ရင်လှုပ်ရှားနေတဲ့ခြေချောင်းလေးတွေခြေဖနှောင်းပေါ်မှီးပြီးတော့လှမ်းလိုက်တဲ့ခြေလမ်းတွေကိုတွေ့ရပါတယ် Harry Potter ရုပ်ရှင်ကားတွေကလှုပ်ရှားသွားလာနေတဲ့ဖြာလိုပေါ့ဗျာအဲ့ဒီဖြာပေါ်တယောက်ယောက်လမ်းလျှောက်သွားရင်သူတို့ခြေရာတွေကိုမြင်နေရတယ်လို့မျိုးပေါ့
ဖျားရဲ VR နီးပညာရဲပုံရိပ်ဖော်ပြတဲ့မြန်မာနေရပေါင်းဆက်လိုက်ရင်ဟန်ချက်မထိန်နိုင်တဲ့သူတွေအတွက်အကောင်းဆုံးအကူအညီဖြစ်လာနိုင်တယ်လို့သုတေသနအဖွဲ့ကောင်းဆောင် Annette Lubedeski ကပြောပါတယ
် One size fits all type of
ဟန်ချက်မထိန်နိုင်ကြတဲ့သူတွေအားလုံးသုံးနိုင်တဲ့တီထွင်မှုမျိုးဒီနေ့ထိတစ်ခုမှမရှိသေးပါဘူးရှင်ဟန်ချက်မထိန်နိုင်တဲ့ပြဿနာကအမျိုးမျိုးရှိနိုင်ပါတယ်လူတယောက်လဲကျသွားစေနိုင်တဲ့အကြောင်းရင်းလည်းအမျိုးမျိုးရှိပါတယ်ဟန်ချက်မထိနိုင်တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်ပြီးတော့အဲ့ဒီအစ်စ်မှာကျောင်းဝင်လုပ်ပေးနိုင်ရင်တော့ရလက်ကောင်းနေထွက်လာနိုင်မယ်လို့မျှော်မဲနိုင်တာပေါ့ရှင
်စမ်းသပ်ဆက်ဖြစ်တဲ့ဒီတည်ထွင်မှုကနေဟန်ချက်မထိနိုင်တဲ့လူအတော်များများအတွက်ဈေးနှုန်းချိုသာတဲ့ယောဂါရှာဖွေစမ်းသပ်မှုနဲ့ရွေးချယ်စရာကူရုံတစ်ခုဖြစ်လာမယ်လို့သုတေသနပညာရှင်တွေကမျှော်မှန်းနေကြတာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပစ်ချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါအောင်အရှင်းလယ်ပိုင်းဒေသလုံခြုံရေးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဆောင်ကျင်းပေးနိုင်မဲ့ဂျုံနောက်ဂျုံခဲအခွင့်အလမ်းရှိနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်ကောင်ဆောင်အဖြစ်နဲ့သူ့ရဲ့ပထမဆုံးအစ္စရေးနိုင်ငံခီးစဉ်မှာအခုလိုပြောဆိုတာပါ။ဒီခွင့်အလမ်းမှာတော့အကြမ်းဖက်ဝါဒကိုချေမှုန်းရေးလဲပါဝင်ပြီးအထူးတကားဆောင်ရွက်ခြင်းနဲ့အောင်မြင်နိုင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကအစ္စရေးနိုင်ငံမြို့တော်တယ်လပစ်လေးစိတ်ကကြိုဆိုတဲ့အခမ်းအနားမှာပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြစ်လွတ်လိုက်တဲ့တိုင်ချင်းပြည်ပဲ့ဒိန်ဒုံးကျည်ကိစ္စကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအင်ကာနေမှာအရေးပေါ်အစည်းအဝေးကျင်းပသွားဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဥရုဂွေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကတာလတ်ပြစ်ပဲ့ဒိန်ဒုံးကျည်အမြောက်အများကိုထုတ်လုပ်ပြီးအဲ့ဒီဒုံးကျည်တွေကိုမြောက်ကိုရီးယားစစ်တပ်မှတပ်ဆင်သွားဖို့အစင်းနဲ့ဖြစ်နေပြီလို့လည်းဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကမနေ့တနင်္ဂနွေနေ့ကတောင်ပြုံကန်ခရိုင်ကနေဒုံးကျည်ဖြစ်လုခဲ့ပြီးအဲ့ဒီဒုံးကျည်ဟာကီလိုမီတာ900လောက်လေးထဲမှာပြန်တန်းပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောဆိုထားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲခဲ့ပြီးအနည်းဆုံး24ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့တနင်္လာနေ့ပေါက်ကွဲမှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောတာပါ။ဒီကနေ့တနင်္လာနေ့ထိုင်းနိုင်ငံမှာဆီယနာတိတ်နဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။အရက်သားတွေလည်းတယောက်ကုသနိုင်တဲ့စစ်ဆေးရုံရဲ့မြင်းကြီးတဲ့ပေါက်ကွဲမှုဖြစ်တဲ့နေရာကနေဘက်ထရီတွေနဲ့ဝါယာကြိုးအပိုင်းစားတွေကိုလည်းတွေ့ရတယ်လို့ဒုတိယရဲချုပ်ကပြောဆိုထားပါတယ်ရှင်။ တရင်ချင်းချုပ်ကမတင်ငိထိုက်ကတင်ပြတော့တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L Tayeb ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာသားအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965၊လိုင်းဒိုမီတာ51 kHz 9999တို့ကနေတိုက်ရိုက်ထုတ်လင်းပေးတော့အောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.